လာသမကတွင်မှုချုပ်ဟောင်းနိုဘယ်ငြိမ်းချမ်းဆုရှင်ဒေါက်တာကော်ဖီအန်နန်ဟာဩဂုတ်လ18ရက်နေ့စနေနေ့မှာအသက်80အရွယ်မှာနာမကျန်းဖြစ်ပြီးတော့ကွယ်လွန်ခဲ့ပါတယ်မြန်မာနိုင်ငံအတွက်ရခိုင်ကြံပေးကော်မရှင်ဥက္ကဋ္ဌတာဝန်ယူခဲ့သူဒေါက်တာကော်ဖီအန်နန်ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ကစင်ကာပူနိုင်ငံမူဝါဒဆိုင်ရာဟောပြောပွဲမှာမှတ်တမ်းတင်ဂုဏ်ပြုပြောဆိုမှုလုပ်ခဲ့ပါတယ်ဒီအကြောင်းပြေဆုံးကိုဒေါခင်မျိုးသက်ကပြောပြပေးမှာပါ
အင်္ဂါနေ့ကစင်ကာပူအရှေ့တောင်အာရှလေးလာရေးသုတေသနဌာန ISEAS ကကြီးမှုချင်းပါတဲ့43ချိန်မြောက်စင်ကာပူလက်ချာမူဝါဒရေးရာဟောပြောပွဲမှာဒေါန်ဆန်းစုကြည်ကမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးစိန်ခေါ်မှုများနဲ့ရှေ့လန်းခီးဆိုတဲ့ခေါင်းစဉ်နဲ့မင်းကွန်းပြောကြားခဲ့ပါတယ်မြန်မာနိုင်ငံဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲရာမှာအခြေခံအကျဆုံးအဖြစ်လိုအပ်တဲ့ငြိမ်းချမ်းရေးအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတက်လာပြီးနှစ်လကြာမှာရခိုင်ပြည်နယ်အတွင်းတရားဥပဒေစိုးမိုးရေးရှိအောင်လှုပ်ဆောင်ဖို့စတင်ခဲ့တာဖြစ်ပါတယ်။ဒီနေရာမှာရခိုင်အတွက်ရေရှည်တည်ထောင်မယ်အဖြေရှာရေးအကြံပေးမယ်ကော်မရှင်တရက်ကိုဥဆောင်ပေးဖို့အတွက်သူပန်ကြားခဲ့တဲ့ဒေါက်တာကိုဖီအာနာဟာမကြသေးခင်ကပဲကွယ်လွန်သွားခဲ့တာမို့ဒေါန်ဆန်းစုကြည်ကဂုဏ်ပြုမှတ်တမ်းတင်စကားပြောကြားခဲ့တာပါ။
Please allow me at this point to pay tribute to Dr. Kofi Annan.
ကျောင်းဝတ်မှပြောကြားချိန်မှာဒေါက်တာကိုဖီအာနန်ကိုဂါရဝပြုမှတ်တမ်းတင်ပြစီသူ့ရဲ့အရေးချင်းတွေအောင်မြင်မှုတွေဟာတိတ်ကိုအဖို့တန်ပါတယ်။ဒါပေမဲ့ဓာရီအားလုံးတဲ့သူဟာကျမတို့တွေဘယ်လောက်တန်ဖိုးရှိခဲ့တယ်ဆိုတာကိုပဲကျမဒီနေရာမှာဦးစားပေးပြောပြစီ။ကျမတို့ရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုအစိတ်ပိုင်းတစ်ခုအနေနဲ့သူပါဝင်ညှိနှိုင်းပေးခဲ့တာပါ။ဒီခိုင်ပြည်နယ်ရဲ့နယ်ဆိုင်တဲ့ပြဿနာတွေဘယ်လိုအပြေရှာရမလဲဆိုတာကျမတို့ကိုအကြံပေးရမယ်တာဝန်ကိုသူယူဖို့သဘောတူခဲ့ပါတယ်။ဒါဟာသူ့ရဲ့အသူသောဆောင်တဲ့ပင်ကိုယ်သဘာဝအတိုင်းလှုပ်ဆောင်တာတစ်ခုပါ။သူဟာကျမတို့ရဲ့ပန်းတိုင်ဖြစ်တဲ့ငြိမ်းချမ်းရေး၊ကျေဝချမ်းသာရေး၊လုံခြုံရေးနဲ့နိုင်ငံတိုးတက်ရေးတွေအောင်မြင်စေချင်သူပါ
။ရခိုင်ပြည်နယ်ရင်းကလူမှုအတိုင်းအဝန်းနှစ်ခုကြားနှစ်နှစ်ချီတည်ရှိလာတဲ့အချက်တဲကိုဖြေရှင်းဖို့အတွက်နီလန်းရှာနေတဲ့မြန်မာအစိုးရကရခိုင်ရေးကြံပေးကော်မရှင်ကို2016ဩဂုတ်လမှာဖွဲ့စည်းဖို့စီစဉ်ရမှာကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်ပြီးနိုင်ငံခြားသား3ဦးပြည်ရင်းကပုဂ္ဂိုလ်6ဦးစုစုပေါင်းအဖွဲ့ဝင်9ဦးပါကော်မရှင်ကရခိုင်ရေးနဲ့ပတ်သက်ပြီးတစ်နှစ်အတွင်းအစီရင်ခံတင်ပြဖို့ဖြစ်ပါတယ်။မစ္စတာကိုဖီအန်နန်ဟာမြန်မာနိုင်ငံရဲ့ဦးစားပေးလုပ်ငန်းရှင်တစ်ဖြစ်လှုပ်ဆောင်နေတဲ့ရခိုင်ရေးအတွက်မဆုံမနဲ့တက်တက်ကြွကြွပါဝင်လှုပ်ဆောင်ခဲ့သူဖြစ်ဒေါန်ဆန်းစုကြည်ကမှတ်တမ်းတင်ခဲ့ပါတယ
်။ Dr. Annan abided by his decision to help us even after events in Rakhine brought down severe criticism on Myanmar.
ဒေါက်တာအနန်ဟာရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးနိုင်ငံတကာကနေမြန်မာနိုင်ငံအပေါ်ပြင်းပြင်းထန်ထန်ကြေကြေပြန့်ပြန့်ဝေဖန်နေကြချိန်မှာတောင်ကျမတို့ကိုကူညီဖို့သူဆုံးဖြတ်ထားတဲ့အတိုင်းအကူအညီပေးခဲ့ပါတယ်။သူ့ရဲ့ကျင်းနာမှုရိုးသားဖြောင့်မတ်မှုနဲ့တတိရှိမှုတွေကိုသူ့ရဲ့ရခိုင်အရေးအကြံပေးကော်မရှင်ကအကြံပေးချက်တွေကနေပြတ်တနေသလိုဒါဟာကျမတို့နိုင်ငံရဲ့စင်ခေါ်မှုတွေအတွက်သူ့ရဲ့ကျေပြန့်တဲ့အတွေ့အကြုံနဲ့ဉာဏ်ပညာကြီးမြင့်မှုတွေကထင်ဟပ်နေပါတယ်။ပြဿနာရအပေါ်သူ့ရဲ့ချင့်ကပ်မှုဟာအပြုသဘောဆောင်ပြီးဂရုတစိုက်ရှိလာပါတယ်။သူ့မှာတာဝန်တွေတိတ်များပြီးမအားတဲ့ကြားကအချိန်ပေးပြီးကျမကိုမကြာခဏဆိုသလိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးအကူအညီပေးခဲ့တာနဲ့ပြောတာတွေကိုနားထောင်ပြီးအားပေးကူညီခဲ့သူပ
ါရခိုင်ရေးအကြံပေးကော်မရှင်ဟာ2019ဩဂုတ်လမှာအစီရင်ခံစာတင်သွင်းခဲ့ပြီးဒီအစီရင်ခံစာပါအကြံပေးချက်တွေအတိုင်းမြန်မာနိုင်ငံကဆက်လက်ဆောင်ရွက်နေပေမဲ့စိန်ခေါ်မှုတွေကတိတ်ကြီးမားများပြားလှတဲ့အတွက်တည်ရောက်မှုတွေရှိနေတယ်လို့လည်းပြောပါတယ
် The recommendations of Dr. Kofi Annan's commission 88 in all of which we have to do
Dr. Kofi Annan ရဲ့အကြံပေးချက်တွေကဒီကနေ့ထိကျမတို့အကောင့်ထဲပေါ်နိုင်ခဲ့တာက80ခုရှိပြီဖြစ်ပြီးဒါတွေဟာရခိုင်ပြည်နယ်မှာရေရှည်ခံမဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးတွေအတွက်ဖြစ်ပါတယ်ဒါပေမဲ့စိန်ခေါ်မှုတွေကဘယ်ပေါင်းစုံမှရှိနေသလိုလှုပ်ဆောင်စရာတွေကလည်းအများကြီးရှိနေပါသေးတယ်ဒါတွေဟာပြီးခဲ့တဲ့နိုဗင်ဘာလတုန်းကဘင်္ဂလားဒေ့ရှ်နဲ့မြန်မာတို့ကြားနှစ်နိုင်ငံလက်မှတ်ရေးထိုးသဘောတူညီချက်နဲ့အညီဘင်္ဂလားဒေ့ရှ်ပဲအိုးအိမ်ရွှေ့ပြောင်းကြသူတွေကိုပြန်လည်နေရာချထားရေးမှတက်ရောက်မှုတွေရှိနေပါတယ်
။မစ္စတာကိုဖီအန်နန်ရဲ့အကြံပေးလှုပ်ဆောင်မှုတွေထဲမှာထူးခြားတဲ့လုပ်ရက်ကရခိုင်အတွေ့အကြုံအတွက်သင်ခန်းစာယူဖို့ဖြစ်ပြီးဒါဟာရခိုင်ပြည်နယ်ရေချေငင်းချမ်းတည်ငြိမ်ရေးကိုအထောက်အကူဖြစ်စေမယ်လို့လည်းဒေါန်ဆန်းစုကြည်ကထောက်ပြပါတယ
်။ One of the last public events he organized was a workshop earlier this year.
ဒီပါဝင်ထုတ်ရှားမှုသူနောက်ဆုံးလှုပ်ဆောင်ခဲ့တဲ့အစီအစဉ်တစ်ခုကတော့ဒီနှစ်ဆမှာရခိုင်ရေးသင်ခန်းစာယူစရာများဆိုတဲ့အလုပ်ယုံဆွေးနွေးပွဲပါ။သူ့ဘဝသင်ခန်းစာတွေကိုလေ့လာတာဟာကျမတို့အားလုံးအတွက်အကျိုးရှိစေမယ့်အလုပ်ပါ။ ူဟာလူဘဝတန်ဖိုးနဲ့နှစ်သာရတွေအတွက်စံနမူနာကောင်းတစ်ခုပါဒီတန်ဖိုးတွေဟာကုလသမဂ္ဂကချမှတ်ထားတဲ့နှစ်သာရနဲ့တန်ဖိုးတွေဖြစ်ပြီးဒီတန်ဖိုးတွေဟာကျမတို့ကဘာကြီးတစ်ခုလုံးတွေငင်းချမ်းရေးနဲ့ကျွယ်ဝချမ်းသာရေးရှိလာစေမယ့်မျှော်လင့်ချက်လေးဖြစ်ပါတယ
်နယူးယောက်ကကုလသမဂ္ဂဌာနချုပ်မှာဗိုလ်တပူးနေ့နေ့လယ်12နာရီမှာကွယ်လွန်သူဒေါက်တာကိုဖီအာနန်အတွက်အောက်မေပွဲအမှတ်တရဂုံပြူပွဲကိုကျင်းပမှာဖြစ်ပါတယ်